မြန်မာနိုင်ငံမှာကိုဗစ် -19 အကြက်တဲပုံမှုဆိုးရွားစေနိုင်တဲ့အခြေအနေတွေကိုအရေးပေါ်ကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်ပါတယ်။ Delta မျိုးကွဲကိုဗစ်ပိုးအပါအဝင်ကိုဗစ်ကူးစက်မှုကြီးထွားလာတာမြန်မာနိုင်ငံကျန်းမာရေးစနစ်ပြတ်ပြားနေတာစစ်ကောင်စီနဲ့ပတ်သက်သမျှကိုမြန်မာလူထုကအယုံကြည်မရှိတာတို့ကြောင့်နိုင်ငံတကာတိုင်ဝမ်ရဲ့အရေးပေါ်အကူအညီမရရှိနိုင်ဘူးဆိုရင်လူအများအပြားတည်ဆုံရမယ့်အကြောင်းတရားတွေစုံစည်းနေတဲ့မုံနိုင်ကြီးတစ်ခုလို့ဖြစ်တယ်လို့တွန်အမ်ဒရူးစ်ကပြောကြားလိုက်တာပါပုံမှန်ကျန်းမာရေးအဆင့်ရရှိရေးဟာလူတွေရဲ့အခြေခံရပိုင်ခွင့်ဖြစ်ပြီးမြန်မာနိုင်ငံသားတွေဟာဒါကိုငြင်းပယ်ခံနေရတယ်လို့လည်းသူကဆိုပါတယ်မြန်မာပြည်သူလူထုအတွက်အရေးပေါ်ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းဖို့ဂျနီဗာလူ့အခွင့်အရေးကောင်စီမှဇူလိုင်9ရက်နေ့ကစော်ဩခဲ့တာကိုလည်းဗုဒ္ဓမနေတုံးကထပ်မံတတိပေးပါတယ်မြန်မာစစ်ကောင်စီဟာဒီအကြက်တဲကိုကင်တွယ်ဖြေရှင်းဖို့အရင်အမြင့်နဲ့စွမ်းရည်မရှိသလိုတရားဝင်လုပ်ပန်ခွင့်လည်းမရှိဘူးလို့တွန်အမ်ဒရူးစ်ကပြောကြားခဲ့တာပါ